တိုင်းတိုင်းနဲ့ကချင်ပြည်နယ်အစက်ဒေသကကသာမြို့နယ်မိုးဒါလေးကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ ABS GF PDF ပူးပေါင်းတပ်တွေကြား19ရက်နေ့ကနေ20ရက်နေ့အထိတိုက်ပွဲတွေပြင်းထန်ခဲ့တာပါ20ရက်နေ့နောက်ပိုင်းမှာတိုက်ပွဲတွေငြိမ်သက်သွားပြီးတဲ့နောက်စစ်ကောင်စီတပ်ဖက်ကအင်အားဖြည့်တင်တာတွေရှိသလိုတိုက်ပွဲဖြစ်ပွားရာအနီးကကျေးရွာတွေကိုမိရှုဖျက်ဆီးတာတွေရှိနေကြောင်းဒေသခံတဦးကပြောပါတယ်
အခုကျွန်တော်တို့မူရာလေးပေါ့ဗျာနော်မူရာလေးဆိုတာအရာကြီးမြေကမ်းပင်းပါပဲအဲမူရာလေးမှာပြည့်ပင်ကြောင်းတိုက်ဆိုတာရှိတယ်ပြည့်ပင်ကြောင်းတိုက်ကချက်တဲ့အချက်တမှာရှိတဲ့တိုက်ကုန်းတို့ဗောရီကုန်းတို့အဲ့ဒီပြာနေတာကိုရှုပ်နေအခုလက်ရှိရှုပ်တော့ဒီနေ့မနေ့ဟိုတနေ့ကတိုက်ကုန်းလောင်နေဆိုတာကြတော့လေရင်ဘွားချတဲ့ဟာအခုကကြတော့ဖတ်ပြီးမှအင်အားဖြည့်နေရောက်လာတဲ့ဥစ္စာတမောကနေလည်းကျွန်တော်တို့ဟတ်စီးနေချတယ်စပါးဘက်ကလည်းတက်လာတယ်နော်ခမရခွန်ခွန်ကလက်ကျန်30လောက်နဲ့ပြောင်းမှရွာရမရှုပ်နေကျွန်တော်တို့ဘောရီကုန်းနဲ့တိုက်ကုန်းဆိုတာအင်ဒီနေရာကျော်ကြီးရှိတယ်။အခုအဲ့နေရာလုံးကပုံတော့ဖြစ်ပြီ
။လောလောဆယ်ဘောရီကုန်းတိုက်ကုန်းနဲ့မူဒါလေးကြီးရွာကဒေသခံတွေဟာရွှေကူနဲ့ကတာမျိုးတွေကိုတင်းရှောင်နေကြကြောင်းအခုလို့ဆက်ပြောပါတယ
်။အခုအရှုတ်ခံထားတဲ့ဥစ္စာကကြတော့ကျွန်တော်တို့ဘောရီကုန်းနဲ့တိုက်ကုန်းဆိုတာအင်ဒီနေရာကျော်ကြီးရှိတယ်။အဲ့ရွာနေရောအခုအဲ့နေရာလုံးကပုံတော့ဖြစ်ပြီ။အဲ့ဒါတွေကအကုန်ပြေးနေရတာ။ပြီးတဲ့ခါကျတော့မူဒါရွာကျတော့ရွာတော်ကြီးထားတယ်။အင်ဒီတထောင်ကျော်တယ်။အဲ့ဒီကဥစ္စာလည်းရွှေကူပဲပြပါလေရောက်ထားပြီ။သိချောင်းရတတာလည်းပြည့်တယ်ရှူရည်ပြည့်တယ်ဟုတ်တယ်အမျိုးကြီးနေကြီးဆက်ရရှိရပြီပေါ့ဗျာ
တခြားဒေသကအမျိုးသမီးတူကလည်းဒေသရင်းဖြစ်ပြနေတဲ့အခြေအနေကိုအခုလို့ပြောပါတယ
်ဒီနေ့မနေ့ကလည်းအကုန်းနဲ့ဒေါ်ရီတောင်းမရှိနေလို့ရှိဆက်တက်လာကြရရှိတာရှိအိမ်ကိုအိမ်ဘုန်းကြီးတရားမှုနေတာပေါ့ဆာတာပေါ့ဆာတာကအက်ဆန်လို့ဒါလည်းမဟုတ်အမြင်နေတော့ရရကနာကိုယူယူပြီးနေအမှမရှိတာအခုတော့ဆိုတော့ညာတိုင်းလည်းမရှိကြဘူးညမရဘူးဟိုအဲ့မရှိဘူးဆိုတော့သူတို့တချို့ကလေးကြံထားတဲ့အိမ်လို့ပေါ့အဲ့ဒါလည်းပြောတော့ဒီမှာတော့ဆက်ဆောင်နေအများကြီးရောက်နေကတော့မျိုးပဲမဟုတ်ဆောင်းလာကြတော့အခုဒီမှာလည်းဆက်ဆောင်တန်းတက်မှရှိတယ်ဒီသမီးတောင်းမှရှိတယ်ဒီသမီးကဆိုတော့အရာနဲ့၅ဦးရှိတယ်ဆိုဆောင်းလာကအူကြီးဖုန်းကြီးကျောင်းတိုင်းကိုယ်ကြီးအဲ့ဒါဆက်ဆက်ပါရှိတယ်ဆို
ကတော့မျိုးပေါ်ရောက်လာတဲ့ဆက်ဆောင်လေးကိုဖုန်းတော်ကြီးတွေနဲ့မြို့ကန်ပြည်သူတွေကဝိုင်းဝန်းကူညီထားပါတယ်ဒီလ18ရက်နေ့ကစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ချိန်မှာမူဒါလေးကြီးရွာအတွင်ကြရောက်ပောက်ကွဲခဲ့တာကြောင့်ခုနှစ်ဦးသေဆုံးပြီးတော့လူ30လောက်ထိခိုက်ခဲ့ပါတယ်စစ်ကောင်စီဘက်ကတော့ကသာမြို့နယ်မူဒါလေးရွာဘက်မှာတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ